COVID-19 ကာယောဂရိုက်ခတ်မှုတန်ခံရတဲ့မြန်မာအထည်ချုပ်စက်ရုံအလုပ်သမားတွေအတွက်ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်ရန်ပုံငွေအစီအစဉ်ကနေမြန်မာကျပ်ငွေ9.4ဘီလီယံယူရိုငွေ3.5ငါးသန်းကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ယူရို9သန်းထောက်ပံ့ကူညီမဲ့ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်ငွေသားရန်ပုံငွေအစီအစဉ်ကိုဒီနှစ်ဧပြီလကစတင်ခဲ့တာပါ။ COVID-19ကာယောဂါပေးကြောင့်အလုပ်ကိုင်ဆုံးရှုံးခဲ့ကြရတဲ့မြန်မာနိုင်ငံတော်ဟွန်းအထည်ချုပ်စက်ရုံအမျိုးသမီးအလုပ်သမားတို့အများစုကိုထောက်ပံ့ဖို့အတွက်ရည်ရွယ်ခဲ့ပါတယ်။မေလတရနေ့ကနေအောက်တိုဘာလအစပိုင်းအထိညံကူအစီအစဉ်ကနေအရေးအတွက်တိုးလာနေတဲ့အထည်ချုပ်ဖက်နှက်နဲ့အိတ်စက်ရုံကအလုပ်သမားအရေးအတွက်ပေါင်း850ကိုငွေသားလွှဲပြောင်းထောက်ပံ့ပေးခဲ့ပါတယ်။ စက်ရုံပေါင်း340ကအလုပ်သမားတွေအတွက်ဒီအစီအစဉ်ကနေထောက်ပံ့ပေးခဲ့တာပါ။ဒါပြင်တိုင်းနယ်ပြည်နယ်အနှံ့အပြားမှာရှိတဲ့စက်ရုံအလုပ်သမားတွေလည်းထောက်ပံ့မှုတချို့ပေးနိုင်ခဲ့ပါတယ်။ညံကူအရေးပေါ်အစီအစဉ်ကနေထောက်ပံ့တဲ့ငွေသားတရာရာခိုင်နှုန်းကို Wave Money Mobile ကတဆင့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂကနေ COVID ကြောင့်အလုပ်ထိခိုက်ခဲ့တဲ့မြန်မာအထည်ချုပ်အလုပ်သမားတွေကိုကူညီထောက်ပံ့နဲ့ပြန်မြန်ငွေသားပမာဏဟာ 9,600ခွန်ရာကျပ်ဖြစ်ပါတယ်။ဒါပေမဲ့အချိန်ပိုင်းအလုပ်ဆက်ပြီးလုပ်နေသူတွေအတွက်ထောက်ပံ့ခြင်းနည်းပြီးအလုပ်လက်မဲ့ကိုဝင်ဆောင်အမျိုးသမီးအလုပ်သမားတွေကိုတော့ထောက်ပံ့မှုအများဆုံးပေးထားပါတယ်။ဥရောပသမဂ္ဂရဲ့မြန်ကူရန်ပုံငွေအစီအစဉ်ကို2020ခုနှစ်နိုဝင်ဘာလ30ရက်နေ့အထိငွေကြေးထောက်ပံ့မှုကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။